ချင်းပြည်နယ်တိုက်ပွဲအတွင်းမှာမြန်မာစစ်တပ်အရာရှိငယ်အပါဝင်တပ်သား73ယောက်ကိုအေးအေးရခိုင်လက်နက်ကင်အဖွဲ့ကဖမ်းဆီးရမိတဲ့အကြောင်းအေးအေးဘက်ကဒီကနေ့ဓာတ်ပုံနဲ့တကွသတင်းထုတ်ပြန်ခဲ့ပါတယ်။ဒီစစ်သုံးဘက်တွေကိုစစ်သုံးဘက်ဥပဒေနဲ့အညီထိန်းသိမ်းထားပြီးမြန်မာစစ်တပ်ဘက်ကဖမ်းဆီးထားတဲ့ရွာသားတွေနဲ့လဲလှယ်မဲ့အကြောင်းအေးအေးဘက်ကပြောထားပါတယ်။အစိုးရတပ်ဖက်ကတော့သူတို့အဖွဲ့ဖမ်းခံထားရတာဟုတ်မဟုတ်စီးစစ်နေဆဲဖြစ်ပြီးသုံးဘက်လဲလှယ်ရေးကန့်လန့်ချက်ကိုလက်မခံဘူးလို့ပြောပါတယ်။သတင်းအပြည့်စုံကို VOE မြန်မာပိုင်းသတင်းတောက်နိုင်ကိုအိမ်ကပြောပြမှာပါရှင်
။ဟုတ်ကဲ့ပါ။ချင်းမြင့်နယ်ပလောဝမြို့နယ်ဘဂဝရွာစိုက်ပွဲမှာမြန်မာစစ်သားရဲ့အရာရှိငယ်နှုတ်ဦးပါဝင်တမရော်သား73ဦးနဲ့လက်နက်ခဲယမ်းတွေကိုဖမ်းဆီးသိမ်းဆီးရမိခဲ့ကြောင်းရခိုင်လက်နက်ကိုင်အဖွဲ့ကနေဒီကနေ့မှာဓာတ်ပုံနဲ့တကွထုတ်ပြန်ထားတာပါဖမ်းဆီးရမိထားတဲ့မြန်မာစစ်တုပ်ပန်းတွေကိုစစ်တုပ်ပန်းဥပဒေနဲ့အညီထိန်းသိမ်းသားကြောင်းအေအေပြောခွေရခိုင်ဒုက္ခကပြောပါတယ
်နိုဝင်ဘာလ19ရက်နေ့ဒီပလောဝမြို့နယ်ထဲမှာဖြစ်တဲ့ဒီတိုက်ပွဲမှာနော်ဒီစစ်မြေပြင်ကနေဖမ်းဆီးရမိထားတဲ့ဒီဗမာစစ်သားပေါ့နော်ဒီစစ်တုပ်ပန်း73ဦးရှိတယ်ဗျဆိုတော့အဲ့ဒီစစ်သွုံးဦးကိုကျွန်တော်တို့ဒီနေ့မှနေပြီးတော့ဒါဓာတ်ပုံနဲ့တကွာထုတ်ပြန်လိုက်တာဖြစ်တယ်အခုစစ်မြေပြင်ကဖမ်းဆီးရမိတဲ့ဒီစစ်သွုံးဦးကိုကျွန်တော်တို့ကတော့ဒါရခိုင်တပ်တော်ရဲ့စစ်သွုံးမဆိုင်ရာဟိုစီမင်းစည်းကမ်းတွေနိုင်ငံတကာစစ်သွုံးမဥပဒေနဲ့ညီကောင်းမွန်မှန်ပဲဟိုဆက်ပြီးတော့ထိန်းသိမ်းထားမှာဖြစ်တယ်ဗျ
ပြီးခဲ့တဲ့နိုဝင်ဘာလ19ရက်နေ့ကချင်းမြင့်နယ်ပလက်ဝါမြို့နယ်ဘဂါဝရွာစိုက်ပွဲမှာမြန်မာစစ်တပ်တပ်မ89ကဗိုလ်တယောက်အရာခံဗိုလ်တယောက်ပါဝင်တပ်မတော်ဓာတ်73ဦးကိုဖမ်းဆီးထားတယ်လို့အေအေဘက်ကဆိုပါတယ်အနောက်ပိုင်းတိုင်းစစ်သနာချုပ်တမတော်ပြောခွေရဘူမူကြီးဝင်းစုံဦးကတော့တမတော်ဒါ73ဦးဖမ်းခံရတဲ့သတင်းပေါ်အတိမပြုသေးကြောင်းနဲ့စစ်စစ်နေစေလို့ပြောပါရယ
်ကျွန်တော်လည်းစီစဉ်ဆဲဆဲရှိသေးတယ်ခင်ဗျာနော်အဲ့ဒီနေ့မှာအမှန်တကယ်တိုက်ပွဲဖြစ်တာရှိမရှိကျွန်တော်တို့ကတော့ဘာမှသိကြတာကမရှိပါကျွန်တော်တို့လည်းစီစစ်နေလို့မရှိသေးတယ်ဘာမှတော့ကျွန်တော်လည်းမပြောနိုင
်ပြီးခဲ့တဲ့အောက်တိုဘာလ26ရက်နေ့ကရတိတ်တောင်မြို့နယ်မေယူမြစ်တွင်အများရည်ရင်စည်းကိုအေအဖွဲ့ကနေတားဆီးစစ်ဆေးရမှာတမရော်ဒါရဲနဲ့အစိုးရဝန်ထမ်း16ဦးကိုဖမ်းဆီးသွားခဲ့ပြီးလက်ရှိအေအေကနေထိန်းသိမ်းထားပါတယ်။လက်ရှိမြန်မာစစ်တပ်ဘက်ကဖမ်းဆီးထားတဲ့ရခိုင်တိုင်းသားတွေကိုပြန်လွှတ်မယ်ဆိုရင်အေအေဘက်ကဖမ်းထားတဲ့စစ်တုပ်ပန်းတွေကိုပြန်လွှတ်ပေးမယ်လို့အေအေပြောခွေရခိုင်ဒုက္ခကဆိုပါတယ်
။ဗမာစစ်တပ်နဲ့အစိုးရဘက်ကနေသူတို့ဒီမတရားဖမ်းဆီးထိန်းသိမ်းထားတဲ့ကျွန်တော်တို့ရဲ့ဒီအပြစ်မဲ့ရခိုင်ပြည်သူတွေကိုပြန်ပြီးတော့လွှတ်ပေးမယ်ဆိုလို့ရှိရင်တော့ကျွန်တော်တို့ကလည်းပဲကျွန်တော်တို့ဒီဖမ်းဆီးထိန်းသိမ်းထားတဲ့သူတို့ရဲ့ဒီဟိုစစ်ဖက်နဲ့ပတ်သက်တဲ့လူတွေအားလုံးကိုကျွန်တော်တို့ပြန်လွှတ်ပေးမယ်ဆိုတဲ့ဥစ္စာကိုကျွန်တော်တို့ဒါထုတ်ပြန်ချက်မှလည်းပြောထားပြီးသားရှိတယ်တကယ်လို့သူတို့ဘက်ကနေပြီးတော့ကျွန်တော်တို့ရဲ့ရခိုင်ပြည်သူတွေကိုလွှတ်မပေးဘူးဆိုလို့ရှိရင်တော့ကျွန်တော်တို့ကလည်းအလားတူပဲဒါတုံ့ပြန်သွားမှာဖြစ်တယ
်တုတ်ပန်းလဲလဲဖို့အေအေဖက်ကတင်ပြချက်ပေါ်မှာအနောက်ပိုင်းတိုင်းစစ်ဇာနာချုပ်တမတော်ပြောခွေရဘူမူကြီးဝင်းစုံဦးကအခုလိုပြောပါတယ
်ကျွန်တော်တို့ကတော့အကျန်းဖက်အဖွဲ့လေးနဲ့ဘာမှဟိုလားလဲရတာလည်းအကြောင်းမရှိဘူးဒါပဲပြောနေ
တမတော်သတင်းမှပြန်ကြားရေးဖွဲ့သွေးမှုဘူမူချုပ်စော်မင်းထွန်းကတော့တမတော်ဘက်ကဖမ်းဆီးထားတဲ့သူတွေကိုအပြစ်ရှိမရှိဆိုတာတရားရုံးကနေဆုံးဖြတ်မယ်လို့ဆိုပါတယ်ပြီးခဲ့တဲ့နိုဝင်ဘာလ17ရက်နေ့ကလည်းရွှေနေတိအမြန်ရည်ရင်စည်းမှာဖမ်းဆီးထားတဲ့တမတော်ဒါရဲအပါဝင်အစိုးရဝန်ထမ်း16ဦးနဲ့မြန်မာစစ်တပ်ဘက်ကဖမ်းဆီးထားတဲ့ရခိုင်ရသားတွေလဲလှယ်ဖို့အေအေဘက်ကနေထုတ်ပြန်ထားပါတယ်နိုင်ငံတော်သမ္မတရုပ်ညွှန်ကြားရေးမှူးဦးစော်သေးကလည်းအေအေကန့်လန့်ထားတဲ့တုတ်ပန်းလဲလှယ်ရေးအစီအစဉ်ကိုလက်ခံမှာမဟုတ်ဘူးလို့သတင်းစာရှင်းလင်းပွဲမှာပြောဆိုထားပါတယ်ရခိုင်ပြည်နယ်မှာမြန်မာစစ်တပ်နဲ့ရခိုင်လက်နက်ကိုင်အေဖွဲ့တို့ကြားတိုက်ပွဲတွင်အေအေနဲ့ဆက်ဆက်တယ်ဆိုပြီးတန်တရာနဲ့တမတော်ဘက်ကနေအရတား120ကျော်ဖမ်းဆီးထားမှုတွေရှိနေတယ်လို့ရခိုင်အရဖက်ဖွဲ့စည်းတာဝန်ရှိသူတွေကပြောပါတယ်ခင်ဗျာ